မြန်မာနိုင်ငံကစားနပ်ရိက္ခာပူလောင်မှုပြဿနာဟာဆရာနာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေနဲ့အဓိကဆက်နွယ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပါတယ်။ဆရာနာသိမ်းမှုစတင်သူတွေကိုစစ်စင်ရည်တွေနဲ့နှိမ်နှင်းတာ၊ခြေရွာတွေကိုမီးရှို့ဖျက်ဆီးတာ၊ဖြတ်လေးချလုပ်တာ၊အစုလိုက်အပြုံလိုက်အိုးမဲ့အိမ်မဲ့ဖြစ်ရတာ၊နိုင်ငံတကာကူညီမှုတွေမဝင်နိုင်အောင်ဟန်တားတဲ့လုပ်ရည်ကြီးစာနာရီဟာစာနာရိတ်ကပူလုံမှုပြဿနာတွေဖြစ်ရတဲ့အကြောင်းအရင်းတွေအဖြစ်ကြာတာပတိနေကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်ခဲ့တဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့စာနာရိတ်ကပူလုံရေးအစည်းအဝေးမှာပြောဆိုခဲ့တာပ
ါ This ongoing inhumane policy of military has directly impact on food security in the country
စစ်တပ်ရဲ့ကုလလုံခြုံရေးမူဝါဒဟာတိုင်းပြည်ရဲ့စာနာရိတ်ကပူလုံမှုကိုတိုက်ရိုက်ထိခိုက်စေပါတယ်တရားမဝင်အာဏာသိမ်းထားတဲ့စစ်တပ်ရှိနေသည့်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ကျင်းပမှုရှိမှာမဟုတ်ပါဘူးလို့တာမတ်ကြီးဦးကျော်မိုးထွန်းကပြောဆိုသွားတာပါဖြစ်စဉ်တော်တော်များများဟာတမင်တသက်ရွယ်ချင်းနဲ့လုပ်ခဲ့တာလို့လည်းပြောဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းခဲ့တာကိုစတင်တဲ့တာမတ်ကြီးဦးကျော်မိုးထွန်းကတော့စစ်ကောင်စီကရာဒူးကဖေရှားကြောင့်ကြီးညာချပြီးအစာချိုးဖို့လည်းကြိုးစားခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ခမန်းချက်အရစစ်တပ်ကအာဏာသိမ်းလိုက်တဲ့မြန်မာနိုင်ငံမှာလူပေါင်း25တန်းလောက်ဟာဆင်းရဲမွဲတွေမှုအဆင့်တတ်မှတ်ချက်အောက်အထိရောက်နေပြီးအရေးပေါ်ကူညီမှုလိုအပ်နေသူ6တန်း2သိန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်